မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂအထူးကိုယ်စားလှယ် Mr. Piero Fassino ဟာမြန်မာနိုင်ငံဒီမိုကရေစီပေါ်ဆောင်ရေးအတွက် PR တွေတိုးပြီးပေးနိုင်ဖို့အတွက်အာရှနိုင်ငံတွေကိုခီးထွက်နေခဲ့ရမှာမနေ့ကထိုင်းနိုင်ငံကိုရောက်ရှိခဲ့ပါတယ်။ VOA နဲ့တီးခြားတွေ့ဆုံမေးမြန်းရမှာတော့ Mr. Fassino ကမြန်မာစစ်အစိုးရရဲ့လက်ရှိပြည်ရင်းဒီမိုကရေစီအင်အားစုတွေပေါ်ဆက်လက်နှိပ်ကွပ်နေမှုတွေကိုကန့်ကွက်ပြောဆိုလိုက်တဲ့အပြင်မြန်မာစစ်အစိုးရနဲ့ဒေါအောင်ဆန်းစုကြည်အပါအဝင်အုပ်စုတွေအားလုံးအကြားအမြန်ဆုံးတွေ့ဆုံဆွေးနွေးဖို့လည်းပြောကြားသွားပါတယ်။ဥရောပသမဂ္ဂအထူးကိုယ်စားလှယ်နဲ့ထိုင်းနိုင်ငံမှာရောက်နေတဲ့ဒေါ်လာလတ်တန်းကတွေ့ဆုံမေးမြန်းခဲ့တယ်ဆိုတော့အကြောင်းစုံကိုဆက်ပြီးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ဒေါကီမြူတေပြီးခဲ့တဲ့နိုဝင်ဘာလကလက်ရှိရာထူးမှာစတင်တာဝန်ထမ်းဆောင်ခဲ့တဲ့အီတလီနိုင်ငံသား EU ဥရောပသမဂ္ဂကိုယ်စားလှယ်ဟာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကြံပေးပုဂ္ဂိုလ် Mr. Ibrahim Gambari ရဲ့မြန်မာနိုင်ငံအမျိုးသားပြန်လည်ရစီရေးနှင့်ဒီမိုကရေစီပေါ်ဆောင်ရေးလုပ်ငန်းများမှာဝိုင်းဝန်းပံ့ပိုးပေးဖို့ EU ဥရောပသမဂ္ဂကတာဝန်ပေးထားတဲ့အချိန်သူဟာမနှစ်ဒီဇင်ဘာလကတရုတ်နိုင်ငံကိုသွားရောက်ခဲ့ပြီးခုလက်ရှိမှာတော့ထိုင်းနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ဒီနောက်အင်ဒိုနီးရှား၊အိန္ဒိယ၊ဗီယက်နမ်၊လာအိုစ်၊ကမ်ဘောဒီးယားနဲ့ဂျပန်နိုင်ငံတို့ကိုသွားရောက်ဖို့ရှိတယ်လို့သူကပြောပါတယ်။သူ့အနေနဲ့အခုလက်ရှိခီးစဉ်တွင်ဒီမိုကရေစီပေါ်ဆောင်မှုနှိမ့်ကွင်းနေတယ်လို့ဝေဖန်ခံရတဲ့မြန်မာစစ်ဆေးရကိုPR တိုးပေးနိုင်ဖို့တက်ဆိုင်ရအစိုးရတို့နဲ့ဘုံရက်တီချက်ရရှိဖို့ဆွေးနွေးမယ်လို့ဆိုပါတယ်
။ And in this visit I will discuss with the government of
ဒီခီးစဉ်တွင်အာရှအစိုးရတို့နဲ့ဆွေးနွေးမှာကတော့အထိုက်ခံကောင်ဆောင်ဒေါက်တာဆန်းစုကြည်ပါဝင်တိုင်းသားကိုယ်စားလှယ်တွေနဲ့မြန်မာစစ်အစိုးရကိုပွင့်လင်းတဲ့အခြေအနေဆွေးနွေးမှုစတင်နိုင်ဖို့ဘယ်လိုဝိုင်းPR ပေးကြမလဲဆိုတာကိုဆွေးနွေးကြဖို့ရှိပါတယ်လို့ Mr. Fassino ကပြောတော်တာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပေါ်ဆောင်ရမှာလေ Mr. Fassino က
If we want democracy in Burma is necessary to open a dialogue
မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်လို့ရင်ပွင့်လင်းတဲ့အခြေအတင်ဆွေးနွေးမှုစတင်ရမယ်။မျိုးသားပြန်လည်ရင်ကြားစီပေါ်ဆောင်ရမယ်။တည်ငြိမ်တဲ့ဒီမိုကရေစီစနစ်ရှိရမယ်။အခြေတင်ဆွေးနွေးမှုမှာအုပ်စုအလုံးပါဝင်ရမှာဖြစ်ပါတယ်။ဒါဟာဥရောပသမဂ္ဂရဲ့ဗျူဟာပါပဲ။ဒါကိုအကောင့်ထဲဖော်နိုင်ဖို့နေတိုင်းလူပုဂ္ဂိုလ်တွေစီဝေးတွေလုပ်ပြီးဒီဥတီချက်ရရှိအောင်ကြိုးပမ်းနေပါတယ်။ဒီပေါင်းအတွင်းမှာဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးနဲ့နိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ရေးအတွက်လည်းဆောင်ကျဉ်းပေးနိုင်ဖို့ EU ကစူးစမ်းနေပါတယ်လို့ Mr. Fassino ကပြောသွားတာပါ။ဒါအပြင်ဧပြီလကုန်ကျမှမြန်မာနိုင်ငံကိုသွားရောက်ခွင့်ရဖို့ပေါ်နေတဲ့ Mr. Gambari ရဲ့ခီးစဉ်နဲ့ပတ်သက်လို့လေစော်ပြီးသွားနိုင်ဖို့အရေးကြီးတယ်လို့သူကပြောပါတယ
်။ I think it's very very important that Mr. Gambari can visit the Myanmar as soon
as possible. Mr. Gambari နေနဲ့မြန်မာနိုင်ငံကိုဧပြီလထဲစော်ပြီးသွားနိုင်ဖို့အရေးကြီးပါတယ်။တတ်နိုင်ရင်ဖေဖော်ဝါရီလအစောဆုံးထားပြီးတော့သွားနိုင်ဖို့ပေါ့။မြန်မာနိုင်ငံဟာအရေးပေါ်အခြေအနေရောက်နေတဲ့အတွက်တွေးဆဆွေးနွေးစတင်ဖို့အရေးကြီးပါတယ်လို့လေ Mr. Fassino ကပြောသွားပါတယ်။ဒါအပြင်နေအိမ်အခြေချုပ်ကြခန့်နေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့မြန်မာစစ်ဆေးရကိုယ်စားဆက်ဆံရေးဝန်ကြီးဦးအောင်ကြည်တို့လေ့ကျင့်တွေ့ဆုံခဲ့တာဒေါအောင်ဆန်းစုကြည်နဲ့ NLD CEC အဖွဲ့ခေါင်းဆောင်တွေတကြိမ်တွေ့ဆုံခဲ့တာဟာအပြုသဘောဆောင်တဲ့ခြေလှမ်းတွေဖြစ်ပေမဲ့လို့တွေ့ဆုံဆွေးနွေးနိုင်ဖို့အချိန်စရသတ်မှတ်ပေးဖို့လိုတယ်လို့လည်းသူကပြောပါတယ
် This isn't a dialogue
အခြေအတင်ဆွေးနွေးမှုစတင်ဖို့လိုအပ်တယ်လို့ပြက်ကရင်ချအချိန်စရာဆွဲအစီအစဉ်ချပြီးဆွေးနွေးဖို့လိုပါတယ်။ဒါကြောင့် Mr. Gambari ရဲ့ခီးစဉ်ဟာအရေးကြီးပါတယ်။ Mr. Gambari ရဲ့လှုပ်ဆောင်မှုဟာနိုင်ငံတကာလူ့အဖွဲ့အစည်းကိုကိုးစားပြုပြီးမြန်မာဒီမိုကရေစီကူးပြောင်းရေးကာလကိုကူညီဖော်ဆောင်ပေးနိုင်မှာဖြစ်ပါတယ်လို့ Mr. Fassino ကပြောသွားတာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဒီမိုကရေစီလှုပ်ရှားသူတွေကိုမြန်မာစစ်စုရကလိုက်လံဖမ်းဆီးကျဉ်းကျနှိပ်ကွပ်နေတာနဲ့ပတ်သက်လို့လည်းသူက
I protest is evident I think
ဒီလိုဖြစ်တာတွေကိုကျွန်တော်တို့ကန့်ကွက်ပါတယ်မြန်မာနိုင်ငံမှာအခြေအနေဟာအရေးပေါ်ဖြစ်နေပြီမို့မြန်မာစစ်စုရကိုဆက်ပြီးနိုင်ငံတကာကဓာတ်ထဖို့ဖိအားပေးနိုင်ဖို့ EU ဆောင်ရွက်သွားနိုင်ဖို့လိုအပ်နေပါပြီလို့ Mr. Fassino ကပြောသွားတာဖြစ်ပါတယ်ဒါကြောင့်လည်းခုလိုဖိအားတိုးပေးနိုင်ဖို့ EU အနေနဲ့ Carrot and Stick ဆိုတဲ့စူပေးတံပေးစနစ်အရမြန်မာစစ်စုရအဖွဲ့ဝင်တွေပေါ်ပြစ်မှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချမှတ်ခဲ့ပြီးချိန်ထဲမှာပဲမြန်မာနိုင်ငံသားတွေလူသားချင်းစာနာမှုအထောက်အကူကိုကုလသမဂ္ဂနဲ့အနောက်အုပ်စု NGO တွေကတဆင့်တိုးပြီးပေးခဲ့တာဟာလေမြန်မာနိုင်ငံသားတွေအတွက် EU ဥရောပသမဂ္ဂကအလေးထားတယ်ဆိုတာကိုပြသရရောက်ပါတယ်လို့ Mr. Fassino ကတွေ့ဆုံမေးမြန်းကမှပြောသွားခဲ့တာဖြစ်ပါရှင်